ဝန်ကြီးရှင်ဒီပြောင်စုအစိုးရဘက်ကပေါ့နော်တိုင်းနယ်ပြည်နယ်အစိုးရအဖွဲ့တွေကိုဒီကုန်သွယ်လုပ်ငန်းခွင်တွေစနစ်တကျကောက်ခံဖို့အညွန့်ကြားထားတယ်ဆိုပြီးတော့ကြားရပါတယ်ရှင်ဝန်ကြီးရောရှမ်းပြည်နယ်အစိုးရအဖွဲ့အနေနဲ့ပေါ့နော်လက်တလောဆောင်ရွက်ချက်တွေဘလို့များရှိနေလဲလို့ပါရှင်
သူတို့ကခီးစဉ်ကဒီနေဆက်ထွက်ပေါက်တွေကိုမှန်မှန်ကန်ကန်အခွင့်အရေးရှိရအတွက်စနစ်တကျကြီးကြပ်ဖို့9ရက်8ရက်9ရက်လောက်တော့ကြာမှာပေါ့တနည်းရယ်အဲဒီသွားနေတာအဲခုနေဆက်ထွက်ပေါက်အကုန်လုံးပေါ့အဲနောက်ပြီးကျတော့ဒေသဆိုင်ရာဒုတိယတွဲဆောင်ပွဲတွေရှိမယ်တတိလေးရှိမယ်မိုင်းတုံရှိမယ်မိုင်းဖြတ်မိုင်းဆက်မိုင်းယူမိုင်းရောက်အဲဒီအကုန်လုံးရောက်မယ်အဓိကကတော့ရှမ်းရှိပြီးတော့ရှမ်းမြောက်သွားမှာနောက်ပြီးအခုကကြီးကြပ်ဆောင်ရွက်အဖွဲ့အစည်းတွေတခါတည်းဖွဲ့ခဲ့မှာလေအပေါက်တွေမှာ
ဒီရှမ်းပြည်နယ်အတွင်းမှာဆိုရင်လေဒီနေဆက်ဂိတ်တွေမှာပေါ့နော်ဘလို့ပုံစံအခွန်တင်းရှောင်မှုတွေများရှိနေလဲရှင
်ဥပမာဆိုကြပါဆိုတမီးရဲ့တို့တချီလေးဆိုရင်အခုအမှတ်တရားဆိုရင်သူကဘလို့ဖြစ်လဲဆိုရင်တနိုင်းတစ်ပိုင်းလက်ဆွဲတွေဆိုပြီးတော့ပေးတာလေသူကတနိုင်းတစ်ပိုင်းလက်ဆွဲမဟုတ်တော့ပဲနဲ့သုံးမိန်းကားတွေနဲ့သိတယ်ဘလို့ခုံကောက်တယ်လဲဆိုတော့တံပိုးနဲ့ကြီးစတင်ကကောက်ခံတာမဟုတ်ဘူးဒီကားကိုကြည့်ပြီးတော့ဝိညာဉ်သဘောမျိုးဆိုင်ဆိုင်ကောက်ခံနေကြအောင်တွေ့ရှိရတယ်ဆိုပြီးတော့လက်ထောက်ညှိုးမှုကနေပြီးတော့ရှေ့ပြေးလွတ်လိုက်တာပြီးကျတဲ့တပတ်ကျရတယ်ဒေတာတွေပစ္စည်းတင်ပို့မှုဆိုရင်စမိနယ်အစိုးရရမှုတွေ300ခန့်လုံးကောက်ခံရတာလေအဲ့ဒါကိုဘလို့ကောက်နေလဲဆိုလို့ရှိရင်အဝိညာဉ်ဆိုင်နဲ့သဘောမျိုးတွေပါနေတာပေါ့နော်စနစ်တကျကောက်ခံခြင်းမရှိတာတွေကိုစစ်စစ်တွေ့ရှိရတာပေါ့အဲ့တော့ဒီဟာတွေကိုအရေးကြီးမှုတစ်ခုတော့လောက်ရတော့မှာ
ဘလို့အနေထားတွေကြောင့်ပေါ့နော်ဒီလိုအခွန်တင်းရှောင်မှုတွေရှိနေတာလို့များပြောနိုင်မလဲရှင
်ဒီကကတော့အကောက်ခွန်နဲ့စကားပြောရမှာဒီ OSS ဖွဲ့ဆိုတာရှိတယ် One Stop Service ဆိုတာကကျွန်တော်ဆိုင်ရာ9ဖွဲ့6ဖွဲ့လောက်ပေါင်းတာဒီ OSS ဖွဲ့ရဲ့လှုပ်ဆောင်မှုကြီးဟာအချက်မှုအားနည်းလို့ပဲပြောရမှာဒါပေမဲ့စသုံးကအချက်ပြချစားမှုလည်းရှိနေမှာပဲအဲ့ဒါတွေကိုစနစ်ပြပေါ်ထုတ်သွားရမှာပေါ့
အနေစားကိတ်တွေအနေဆိုရင်အဓိကအားဖြင့်ပေါ့နော်ဘလို့ကုန်ပစ္စည်းအမျိုးအစားတွေတင်ပို့ရောင်းချပြီးတော့အဝယ်ယူတာတွေကရောဘလို့အမျိုးအစားတွေများဝယ်ယူမှုတွေရှိနေလဲရှင
်ရှမ်းမြောက်ကပူများတာပေါ့သူက trade volume က80ရာခိုင်နှုန်းလောက်ရှိတယ်တနင်္ဂနွေလုံးရခိုင်ပစ္စည်းကဒီဒေတာသုံးတွေတင်သွင်းတာပေါ့ဒီဘက်ကထွက်တာကတော့စံစဘာရောပါပဲမျိုးမျိုးပြောင်းဒါပေမဲ့စနစ်တကျမကြီးကျက်တဲ့အခါကျတော့အကောက်ခွန်ကစနစ်ကျမရဘူးဖြစ်နေစိတ်ပေါ်လုံးကကြာနေအဲ့တော့စနစ်တကျကြီးကျက်မယ်လူတို့ကိုဖမ်းတာမဟုတ်ဘူးတရားမဝင်ပစ္စည်းတော့ဖမ်းမှာပေါ့ကွာတရားဝင်ကုန်ပစ္စည်းတွေကိုလွတ်လပ်စွာ open trade ပေးမှာအခွန်တော့စနစ်ကျဆောင်ရမယ
်ဒီ August လလေပိုင်းမှာဆိုရင်လည်းပေါ့နော်ဒေါန်ဆန်းစုကြည်ကဒီတရုတ်နိုင်ငံကိုတွားရောက်ဖို့ရှိတယ်ပေါ့နော်ဒီခီးစဉ်ကြောင့်ရောတရုတ်မြန်မာပေါ့နော်ကုန်သွယ်မှုအခမ်းကဏ္ဍတွေဘလို့တိုးတက်ပြောင်းလဲမှုတွေများရှိလာနိုင်မယ်လို့မြဝင်ကြီးတို့အနေနဲ့မျှော်လင့်လဲရှင
်ဒီနေ့ကနိုင်ငံတော်တိုင်ပင်ခံတဲ့ပုဂ္ဂိုလ်နဲ့တွေ့တော့လေကျွန်တော်ကုံပြမှုမြင့်တင်နိုင်လို့ဆိုလို့ရှိရင်ယူပေါက်တွေကိုပိတ်ဖို့လိုတယ်ဆိုပြီးတော့တင်ပြခဲ့တယ်။ဒီရှမ်းမြောက်ဆိုရင်ဒီတူကြီးဆက်ဆံရေးမဟုတ်တဲ့အခါကျတော့ဂျားပွဲသားတုံးရတဲ့အခါကျတော့မြန်မာဘက်ကကုံပယ်တွေအတွက်အများကြီးမျက်နှာမှုတွေရှိတယ်လေ။ငွေကြေးလိမ်လည်မှုတွေရှိတယ်။ဈေးနှုန်းကပတ်သက်ထဲပေါက်သေးပေါ့။လူချင်းတမျိုးမလူချင်းတမျိုးအဲတချို့ကုံစိမ့်ပစ္စည်းတွေဆိုလို့ရှိရင်ငွေဆက်ပဲလာဝယ်သွားတယ်။ဟိုဘက်ကကားနဲ့သွားပို့တယ်ကကားပေါ်ကနေပြီးတော့ကုံကိုချက်ချင်းမချဘဲနဲ့မလူချင်းတဲ့ကပြစ်ထားတဲ့ကပုတ်သွားတာတွေရှိတယ်ပေါ့။အဲလိုမျိုးတွေကြုံရတဲ့အခါမှာနိုင်ငံရဲ့ကုံပယ်တွေအများကြီးမျက်နှာပေါ့။တကယ်လို့နိုင်ငံဟာဂရီကိုတွေနဲ့ကြီးတူကြီးတာခိုင်ခိုင်မာမာလုပ်နိုင်နေဆိုရင်တော့မျှတတဲ့ကုန်ပယ်ကြီးဖြစ်တယ်။အဲဒီဥစ္စာတွေကတော့အောင်မြင်သွားမယ်လို့ထင်ပါတယ်။တော့လည်းလူကြည့်သွားမယ်ခီးချင်းမှာအကုန်လုံးအဲဒီဥစ္စာတွေကတော့ပါသွားမှာပါ
။ဝင်ကြီးချင်းအခုလိုဖြစ်ပေးရတော့ RF ရဲ့ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ပြီဟုတ်ပြီသမီးနော်။